မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့ဆက်နာရှင်စန့်ကျင်ဆန္ဒပြပွဲတွေအပြင် PDF ပြည်သူ့ကာကွယ်ရေးတပ်ထောက်ခံကြိုဆိုတဲ့ချစ်တဲ့ပွဲတွေနေရာဒေသအတော်များများဆက်လက်ပြုလုပ်နေကြဆဲဖြစ်တဲ့အပြင်စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တေဆုံးသူလည်းရှိခဲ့ပါတယ်။ပုဂံမျိုးတစ်မှာဒီကနေ့မေလ30ရက်နေ့မနေ့ပိုင်းကစစ်ကောင်စီတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်လို့လူငယ်2ဦးတေဆုံးခဲ့ပြီး5ဦးဖမ်းဆီးခံခဲ့ရပါတယ်။မကွေးမြို့မှာတော့ကြပြားဆရာကိုကျော်စွာခေါ်ရာစုတင်နဲ့တခြားအမျိုးသားတအူတို့ကိုစစ်ကောင်စီကမေလ29ရက်မနေ့ညကဖမ်းဆီးသွားခဲ့ပါတယ်။ဆရာနယ်တဲမှုစန်းကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းတဝဲမြို့မှာဒီကနေ့မေလ30ရက်နေ့မှာလဲမိုးရွာနေတဲ့ကြားကတပ်ပေါင်းစုတပိတ်ချီတက်ဆန္ဒပြခဲ့ပါတယ်။ဒါအပြင်တနင်္သာရီတိုင်းအတွင်းကလောင်းလုံးဂျေဂျူနဲ့ကံပေါက်တို့မှာလည်းအာဏာရှင်စန့်ချီဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းကမုံရွာပင်မတပိတ်စစ်ကြောင်းလည်းအစဉ်အလာမပြတ်ဒီကနေ့လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြသလိုစလင်းကြီးနဲ့ရဲမပင်တို့မှာလည်းရွာပေါင်းစုံတပိတ်တွေပြုလုပ်ခဲ့ကြပါတယ်။ဒီကနေ့မေလ30ရက်နေ့ဟာတောင်ဆန်းစုကြည်ဦးဆောင်တဲ့အန်အေဒီကောင်းဆောင်အတော်များများကိုအကြမ်းဖက်သမားတွေကဝိုင်းဝန်းရိုက်နေခဲ့တဲ့တပရင်အရေးခင်၁၈နှစ်ပြည့်ဖြစ်ပေမဲ့အောက်မွေဘွယ်အခမ်းအနားမကျင်းပနိုင်ပဲပန်းစည်းချတာပဲပြုလုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့ကချင်ပြည်နယ်ဖားကမြို့မှာတော့ဆရာနာရှင်အလိုမရှိကြောင်းချီတက်ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့တက္ကသိုလ်ကျောင်းသားတွေဦးဆောင်တဲ့တပည့်စစ်ကြောင်းဒီကနေ့အာနာရှင်စန့်ကျင်ချီတက်ဆန္ဒပြခဲ့တယ်လို့မန္တလေးတန်ဃာတော်တွေကလည်းအာနာသိန်းစစ်ကောင်စီအဆုံးတိုက်ရေးနဲ့ Federal Democracy စနစ်တိဆောက်ရေးတို့အတွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်မန္တလေးတန်ဃာတပည့်စစ်ကြောင်းကဆရာတော်တန်ဃာတော်တွေကပြည်သူပြည်သားတွေစိရင်ဒုက္ခအပေါင်းကအမြန်လွတ်မြောက်စေဖို့ပြည်အရေးမေတ္တာပို့တာတွေလှူဆောင်ခဲ့ကြပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့ကလူငယ်တွေဦးဆောင်ပြီးဆရာနာရှင်စန့်ကျင်ရေးပြည်သူ့ကာကွယ်ရေးတပ်ထောက်ခံကြိုဆိုရေးချီတက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။တစ်ဖက်မှာဆင်ရနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေသလိုစစ်ကောင်စီဘက်ကဖမ်းဆီးမှုတွေရှိနေပြီးပောက်ကွဲမှုတွေလည်းဇက်တိုက်ဖြစ်ပေါ်နေတာပါ။မနေ့ညကကရင်ပြည်နယ်ဖျားသုံးစုမှာပောက်ကွဲမှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်စာတင်ကြောင်းတချို့ပျက်စီးခဲ့ပါတယ်။ရန်ကုန်တိုင်းတွင်းကရွှေပြည်သာမြို့နယ်အမှတ်6ရပ်ကွက်အုပ်ချုပ်ရေးမှူးရုံးရှိမှာဒီကနေ့နေ့လယ်12နာရီလောက်ကပောက်ကွဲမှုဖြစ်ခဲ့တာကြောင့်လူငယ်2ဦးဒဏ်ရာရခဲ့ပါတယ်။ဒီမနေ့6နာရီလောက်ကလည်းအဲ့ဒီရုံးနဲ့မလမကမှာရှိတဲ့ပညာရေးမှုရုံးမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့ဆိုပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။အလားတူပဲလှိုင်မြို့နယ်အတွင်းရန်ကုန်အင်းစိန်လမ်းမပေါ်ကဘူရာယုံလမ်းနားမှာဒီကနေ့မနေ့9နာရီခွဲလောက်ကပောက်ကွဲမှုဖြစ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားရပါဘူး။ချင်းပြည်နယ်ကံပတ်လက်မြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ဒေသခံချင်းလန့် Defense Force CDF တပ်ဖွဲ့အကြားမနေ့မေလ29ရက်နေ့ကနေဒီကနေ့မေလ30ရက်နေ့အထိကြိုကြာကြိုကြာပြစ်ခတ်မှုတွေဖြစ်ပွားနေခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်နေကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ